Welcome to the Voice of America in Burmese.
Mingla Shiri Nyan Nigema, Thora Shini, Danita, Amoban, Pijawai Lakna, View American Diana, Town Sakuna Kune, October Last, Sakuye, Jadavari Nyan Nigin, Season Ago, Nimasan Roger Nyan, Chona Iguani, Kuna Nighti, Washington DC, Murogani, Lainovida, Sachau Saku, Nesang Aruani, Dayakin, Sandy Babi.
ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်မှာပါခင်ဗျာကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့စပိန်ဆိုရကဆွေးနွေးညှိနှိုင်းမှုတွေမဟုတ်ပဲကတလုညတိသားရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပဲဖြစ်ဖို့ဆက်လက်ချင်းချောင်းနေမယ်ဆိုရင်တော့ဒီသတင်းလွှတ်တော်မှာကွက်တွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်တဲ့အကြောင်းကတလုညကောင်းဆောင်
တော့လက်နက်တွေနဲ့အတူမိခဲ့တဲ့ Ace Company ပန်ရှင်ရဲ့အပေါင်းပါလေးဦးကိုနိုင်ငံတော်လုံခြုံရေးဥပဒေတွေအရထပ်မံမှုဖွင့်လိုက်သလိုကန်တော်ကြီး Palace Hotel မှာမင်းညကလောင်ကျွမ်းတဲ့မိကြောက်တေဆုံးသူ2ဦးထိရှိလာနေပါတယ်
ဒီလိုဆိုဘလူးဘာဒီလိုမရှိရသေးပါဘူးခင်ဗျာတိောက်ကတော့ကြာကြာရတာပါဗျာကျန်တာတော့ကျွန်တော်ဒီကောင်ဘာမှဘလူးဘာတင်နေပါပါတော့ရှိရှိပါဘူး
ဒီအကြောင်းနဲ့အတူဒီဘင်္ဂလားဒေ့ရှ်နယ်ဇက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအမေရိကန်အစိုးရကိုဘယ်သူတွေကတိုက်တွန်းနေကြသလဲဆိုတာကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ကပြောပြပေးပါအောင်ဗျာ
စပိန်အစိုးရကဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘဲကတလုညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ဖို့ဆက်လက်ချင်းကြောင်းနေမယ်ဆိုရင်ဒေသနာလွှတ်တော်မှခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ကြောင်းကတလုညာခေါင်းဆောင်ကာလစ်ပူချ်တမွန်ကဒီကနေ့ပဲပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရက်ခွိုင်းကတော့ကတလုညာဒေသမှာဒီလဇမ်ကကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲအပြီးတိကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာခြင်းရှိမရှိဒီကနေ့ကြာသပတေးနေ့နောက်ဆုံးထပ်ပြီးရှင်းရှင်းလင်းလင်းပြောဆိုဖို့ကတလုညာခေါင်းဆောင်ကိုပြောဆိုထားပါကတလုညာကောင်ဆောင်ကတော့တမိုင်းဝင်လွတ်လပ်ရေးတရားဖြစ်နေပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြီးညာထားခဲ့ပေမဲ့စပိန်ဆူရနဲ့ဆစ်ဆက်ညှိနှိုင်းလိုတဲ့အတွက်တရားဝင်ကောင်တယ်ဖော်မဲ့လုပ်ငန်းစဉ်တွေကိုဆိုင်းငံ့ထားမှာဖြစ်ကြောင်းပြောဆိုထားပါတယ်။တမိုင်းရဲ့ကုံဆုံးမဲ့ဒီကနေ့မှာပဲရက်တီချင်းနဲ့ပတ်သက်လို့စာဆောင်ကိုလည်းထပ်မံပေးပို့ခဲ့ပါတယ်။စပိန်ဝန်ကြီးချုပ်ယုံကတော့အစိုးရကကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းနိုင်တဲ့ခြေခံဥပဒေပါပြဋ္ဌာန်းချက်အပိုက်155ကိုကျင့်သုံးဖို့အစိုးရဘက်ထူးဆီးဝေးကိုစနေနေ့မှာခေါ်ယူထားတဲ့အကြောင်းတုံ့ပြန်ခဲ့တာပါ။အော်တိုဗလာတီယန်ကကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲမှာတော့ကတလုညာမဲဆန္ဒရှင်တွေကတိကျလွတ်လပ်တဲ့နိုင်ငံတကာအဖြစ်ခွတ်ထွက်ရေးကိုထောက်ခံထားကြပါတယ်ဆန္ဒခံယူပွဲမှာတော့မဲပေးပြန်ငွင့်ရှိသူတော့မပြည့်တပြည့်လောက်ကမဲပေးခဲ့ကြပြီးစန့်ကျင်သူတွေကလည်းမဲမပေးပဲကန့်ကွက်ခဲ့ကြတာပါစပိန်ဘိုအစိုးရကတော့လူမှုဆန္ဒခံယူပွဲဟာတရားဝင်မှုမရှိဘူးဆိုပြီးကြေညာထားပါတယ
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်စခန်းတစ်ခုကိုတာလီဘန်တပုန်တွေဒီကနေ့ဝင်ရောက်စီးနင်းတိုက်ခိုက်ရာမှာစစ်သား43ယောက်ထဏ်မင်းကြဆုံးခဲ့တဲ့အကြောင်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကန်ဒါဟာမြို့ကစစ်စခန်းမှာမနေ့အစောပိုင်းတိုက်ခိုက်မှုကြောင့်စစ်သား5ဦးဒဏ်ရာရရှိခဲ့ပြီး6ယောက်ကတော့ပျောက်ဆုံးနေပါတယ်။စီးနင်းတိုက်ခိုက်ခဲ့တဲ့တာလီဘန်တွေတဲက10ဦးသေဆုံးကြောင်းလဲအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တဲ့တာလီဘန်တွေရဲ့ထုတ်ပြန်ချက်မှာတော့အာဖဂန်စစ်သား60တေဆုံးကြောင်းဖော်ပြခဲ့တာပါစီးနင်းတိုက်ခိုက်မှုကိုတော့အသေးခံကားပုံခွဲတိုက်ခိုက်မှုနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာစစ်စခန်းကိုတနတ်သမားတွေကပြစ်ခတ်ဝင်ရောက်ခဲ့ကြတာဖြစ်ပါတယ်တာလီဘန်တွေဦးဆောင်တဲ့အလားတူတိုက်ခိုက်မှုတွေထဲမှာအခုနောက်ဆုံးစစ်စခန်းကိုစီးနင်းတိုက်ခိုက်မှုဟာဒီသတင်းပါအတွင်းတတိယအကြိမ်လည်းဖြစ်ပါတယ်အင်ကာနေမှာဒုံးကလည်းနိုင်ငံအရှေ့ပိုင်းကာဒက်စ်မြို့ကရဲတင်တန်းကြောင်ကိုစီးနင်းတိုက်ခိုက်မှုမှာလူ52ယောက်ထဏ်မင်းတေဆုံးခဲ့ရပြီးတရက်ထဲမှာပဲတောင်ပိုင်းဂန်ဇနီမြို့မှာလည်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံမှာလူတွေထိခိုက်တေဆုံးခဲ့ရတဲ့တိုက်ခိုက်မှုတော်တော်များများအတွက်တာဝန်ရှိသူဖြစ်ယုံကြည်ထားကြတဲ့ပါကစ္စတန်တာလီဘန်ထိပ်တန်းခေါင်းဆောင်တူဖြစ်သူဦးမာမန်ဆူဟာတေဆုံးတဲ့အကြောင်းတာရစ်အီတာလီဘန် TTP အဖွဲ့ကပေါ်ဒူးနေမှာ TTP ပြောဆိုလိုက်ပါတယ်။မဆူဟာကလေးများစုပါဝင်လူပေါင်း140ကျော်တေဆုံးခဲ့ရတဲ့2014ခုနှစ်ကပက်ရှွာမြို့စစ်တပ်ပိုင်ကျောင်းကတိုက်ခိုက်မှုကိုကြိုးကန်စီစဉ်ခဲ့သူတူဖြစ်နေလေယူဆထားကြတာပါပါကစ္စတန်မီဒီယာတွေကိုအီးမေးလ်နဲ့ပေးပို့ခဲ့တဲ့ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ကြေညာချက်မှာတော့မဆူဟာတေဆုံးကြောင်းအတည်ပြုထားတယ်လို့သူ့နေရာမှာအူစမန်မဆူဟာဟာဖီဆူလာကိုအစားထိုးတာဝန်ပေးထားပြီးဒါရာအဒမ်ခဲနဲ့ပက်ရှွာဒေသတွေရဲ့တမူးဖြစ်တာဝန်ယူမှာဖြစ်ကြောင်းဖော်ပြထားပါတယ်မဆူဟာဘလို့ချင်းနေကြောင့်တည်ဆုံးခဲ့ရတယ်ဆိုတော့ကိုကြီးညာချက်မှာဖော်ပြမထားပေမဲ့ ပါကစ္စတန်မီဒီယာတွေမှာတော့အမေရိကန်ရဲ့အဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့တာဖြစ်ကြောင်းပြောဆိုနေကြတာပါ။မချသေးခင်သတင်းပတ်တွေအတွင်းအာဖဂန်နဲ့ပါကစ္စတန်နယ်စပ်ဒေသတွေမှာစစ်သွေးကြွတွေကိုပြင်ပထားပြီးဒရုန်းယာဉ်တွေနဲ့နှစ်ချိန်တိုက်ခိုက်ခဲ့ရမှာမန်ဆူရာပါဝင်စစ်သွေးကြွ32ယောက်သေဆုံးခဲ့ကြောင်းလည်းသတင်းတွေမှာဖော်ပြနေပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမေရိကန်ပင်တဂွန်စစ်ထောင်လိုက်ချုပ်ကတော့ဒဇုံတရာမှတ်ချက်ပေးတာမရှိသေးပါဘူး။ပါကစ္စတန်ပြည်ရဲ့ဝန်ကြီးတယ်လီချာဒရီကတော့မဆူရာတည်ဆုံးကြောင်းတည်ပြုခဲ့ပြီးပါကစ္စတန်တာလီဘန်ချမ်းဖက်အဖွဲ့ပေါ်အောင်မြင်မှုတရဖြစ်နေတယ်ပြောဆိုခဲ့တာပါ
စစ်သွေးကြွားတွေလက်ကဒီသတင်းဖတ်အစောပိုင်းပြန်လည်လွတ်မြောက်လာတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာအစိုးရတပ်ဖွဲ့တွေလက်ချက်နဲ့ထိတ်တန့် IS စစ်သွေးကြွားတို့တည်ဆုံးခဲ့တယ်လို့ယုံကြည်ရကြောင်းဖိလစ်ပိုင်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီနေ့လာနေတဲ့အစောပိုင်းကပြန်လည်ပြစ်ခတ်မှုတွေအတွင်းသေးဆုံးသူစစ်သွေးကြ20လောက်မှာမလေးရှားနိုင်ငံဘွားမာမုတ်အာမက်ပါဝင်တယ်လို့ယူဆနေကြတာပါတိုက်ခိုက်မှုတွေအတွင်းကဲတင်နိုင်ခဲ့တဲ့ဒဇာကန်နှစ်ဦးရဲ့ပြောဆိုချက်တွေအရစစ်သွေးကြခေါင်းဆောင်သေဆုံးတယ်လို့ယုံကြည်ရကြောင်းစစ်တပ်ပြောခွင့်ရကပြောပါတယ်ဒါပေမဲ့လည်းအလောင်းကိုတွေ့ရှိပြီး DNA မျိုးဗီဇနဲ့တိုက်ဆိုင်စစ်ဆေးပြီးမှသာသေဆုံးကြောင်းတရားဝင်အတည်ပြုနိုင်မှာပါတည်ဆုံးတယ်လို့ယူဆထားတဲ့ထိတ်တန့်စစ်သွေးကြခေါင်းဆောင်ဟာအရှိတောင်အရှဒေတာက IS အစွန်းရောက်အဖွဲ့ခေါင်းဆောင် Isnilo Habilon နဲ့နှိစက်မှုရှိသူတဦးလည်းဖြစ်ပါတယ်စစ်သွေးကြခေါင်းဆောင် Habilon ကတော့ဖိလစ်ပိုင်စစ်တပ်ရဲ့အထူးစစ်ဆင်ရေးတွေအတွင်းဒီသတင်းပတ်ထဲမှာပဲအစ်မြင့်ခေါင်းဆောင်နောက်တူဖြစ်တဲ့ Omar Khayyam Mordin နဲ့အတူတည်ဆုံးခဲ့တာပါတည်ဆုံးသွားပြီလို့ဆိုနေတဲ့အမက်ဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်ရာမင်တနာအိုကျွန်းပေါ်ကလူဦးရေ2,000လောက်ရှိတဲ့မာရာဝီမြို့ကိုစီးနှင်းတိုက်ခိုက်မှုအတွေ့ငွေချင်းနဲ့တိုက်ခိုက်ရေးသမားတွေကိုပို့ဆောင်ရမှာတာဝန်ယူခဲ့တယ်လို့ယုံကြည်ထားကြပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တာမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတံခတ်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တံခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြကြောင်းရိုက်တာသတင်းမှာဖော်ပြထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်တိုဘာ25ရက်နေ့ကလူညွန်ရေးကစ်စကန်30လောက်ကိုစီးနှင်းတိုက်ခိုက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာလူညွန်ရေးတပ်ဖွဲ့တွေလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်9000ကျော်ထွက်ပြေးရတဲ့အထိဖြစ်ခဲ့ကြကြောင်းအမေရိကန်အပါအဝင်နိုင်ငံတကာကဆွဆွဲထားကြပါတယ်။မနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြပို့တဲ့ Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေရဲ့စာထဲမှာတော့မြန်မာစစ်တပ်နဲ့လူခွင့်ရေးချုပ်ဖောက်သူတွေပေါ်လိုအပ်တယ်လို့အရေးယူဖို့လိုအပ်ကြောင်းတိုက်တွန်းထားတာပါ။နိုင်ငံရေးဝန်ကြီးတီလာဆန်ကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိရလို့အမေရိကန်ကယုံကြည်ထားကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကာစားမြန်မာနိုင်ငံမှာစစ်ကောင်းဆောင်နေနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတော့ရွေးချယ်ရမယ့်အချိန်ဖြစ်ကြောင်းလည်းဝါရှင်တန်မှာကျင်းပခဲ့တဲ့မဟာဗျူဟာနယ်နိုင်ငံတကာလေ့လာရေးဌာန CSIS ကနှိနှောဖလှယ်ပွဲအတွင်းဝန်ကြီးတီလာဆန်ပြောဆိုခဲ့တာပါမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ပြောကြားခဲ့တဲ့အရေးပါတဲ့နိုင်ငံခြားရေးမူဝါဒဆန်ရရှာရှာပါပါမိန့်ခွန်းမှာတော့အင်ဒိုပစိဖိတ်ဒေသတွင်တရုတ်ကိုထိန်းညှိနှိုင်းရေးအတွက်အိန္ဒိယနဲ့ဆက်ဆံရေးတိုးချဲ့မဲ့သမ္မတထရန့်အစိုးရရဲ့တောင်အာရှရေးရာမူဝါဒကိုအဓိကထားပြောဆိုသွားပါတယ်။ဝါရှင်တန် DC ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှမိန့်ခွန်းပြောတာမှာနိုင်ငံခြားရေးဝန်ကြီးကနောက်နှစ်ပေါင်းတရာအတွင်းအမေရိကန်အိန္ဒိယဆက်ဆံရေးကိုမျှော်မှန်းပြောဆိုခဲ့ပါတယ်။ဒီမိုကရေစီနိုင်ငံကြီးနှစ်ခုအတွက်အကျိုးရှိစေရုံနဲ့မဟုတ်ဘဲငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုရှေ့ရှုပြီးတခြားအချုပ်အခြာအာဏာပိုင်နိုင်ငံတွေပါပူးပေါင်းဆောင်ရွက်ရေးအတွက်အမေရိကန်နဲ့အိန္ဒိယတို့ရည်မှန်းချက်ကြီးကြီးပူးပေါင်းဆောင်ရွက်မှုကိုတည်ဆောက်ဖို့အရင်သမ္မတတွေလက်ထက်ကထက်ပို့ပြီးတော့ဆောင်ရွက်ဖို့သမ္မတထရန့်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့နှစ်ဦးစလုံးကအခိုင်အမာပိုက်ဖြတ်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံတို့ကကမ္ဘာတစ်ဖက်တစ်ချက်စီကငြိမ်းချမ်းရေးရဲ့အထင်အကွက်တွေဖြစ်တယ်လို့လည်းဝန်ကြီးကပြောဆိုသွားပါတယ်ရှင်။
နော်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့တိုဂိုနိုင်ငံမှာသမ္မတဖောနက်စင်ဘေးအုပ်ချုပ်မှုဆုံးသက်ဖို့တောင်းဆိုဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအတိတ်ကြုံဖြစ်ပွားရာကလူလေးဦးထက်မနည်းသေဆုံးသွားပါတယ်။မြို့တော်လုံးကဆန္ဒပြပွဲတွေအတွင်းပြစ်ခတ်မှုကြောင့်အရသာတူးသေဆုံးခဲ့ပြီးမြို့တော်ရဲ့မြောက်ဘက်ကီလိုမီတာ300လောက်အကွာမှာရှိတဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စကုတ်တဲမှာ3ဦးသေဆုံးကြောင်းလုံခြုံရေးဝန်ကြီးဘုံမူကြီးဓမ္မဟဲကကမနေ့တုန်းကပဲပြောဆိုလိုက်တာပါ။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဆိုရဆုံဘုံခွဲတိုက်ခိုက်မှုတန်ခံခဲ့ရသူတွေအတွက်ထောင်နဲ့ချီတဲ့ပြည်သူတွေချီတက်ပွဲမှာဆိုမာလီသမ္မတကအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုတိုးမြှင့်ချေမှုန်းဖို့ကတိပြုလိုက်ပါတယ်။မနေ့ဗုဒ္ဓဟူးနေ့ကတောင်းနဲ့ချီတဲ့ပြည်သူတွေမြို့တော်မိုဂါဒီရှုမှာချီတက်ခဲ့ကြပြီးလူ300နီးပါးသေဆုံး400ကျော်ဒဏ်ရာရခဲ့တဲ့ဖောက်ခွဲတိုက်ခိုက်မှုကြီးရဲ့လက်သေးကိုရှုတ်ချခဲ့ကြတာပါ။တိုက်ခိုက်မှုရဲ့လက်သေးအဖြစ်အယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုအစိုးရကပြစ်တင်ထားပါတယ်။ပြီးခဲ့တဲ့စနေနေ့ကုန်တင်ကားပုံပောက်ကွဲမှုအတွင်းတည်ဆုံးဒဏ်ရာရသူတွေအတွက်တက်ရောက်ဆူတောင်းခဲ့ကြသူတွေကိုသမ္မတကမိန့်ခွန်းပြောတာမှလည်းအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကိုချေမှုန်းဖို့မိဘမဲ့ကလေးတွေအတွက်စင်တာတစ်ခုတည်ဆောက်ဖို့အမေရိကန်ဒေါ်လာ14သန်းသုံးဆွဲမယ်လို့ထည့်သွင်းပြောဆိုသွားပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bambies.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ကြပါတယ်မွေးရစေးတွေနဲ့အတူလက်နက်တွေပါဖမ်းမိထားတဲ့ Ace Company ပိုင်ရှင်အပါအဝင်၄ဦးကိုနိုင်ငံတော်လုံခြုံရေးနဲ့သက်ဆိုင်တဲ့ဥပဒေတွေနဲ့ထပ်မံအမှုဖွင့်လိုက်ပါတယ်နောက်ထပ်ပုံမှန်3ခုနဲ့အမှုထပ်ဖွင့်လိုက်တာဖြစ်ပြီးအမှုစစ်ဆေးမှုအသေးစိတ်ကိုအာဏာပိုင်တွေဘက်ကအခုချိန်ထိထုတ်ပြန်ပေးတာမျိုးမရှိသေးပါဘူးနိုင်ငံရေးသုံးသပ်သူတွေနဲ့ဥပဒေပညာရှင်တွေကတော့နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့အားအနေချက်တွေရှိနေကြောင်းထောက်ပြကြပြီးထိထိရောက်ရောက်ကင်တွယ်တင့်တယ်လို့ပြောပါတယ် VOA သတင်းတော့မိခါကသတင်းပေးပို့ထားတာပါ
နိုင်ငံတော်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့များနဲ့ထင်းအောင်ထင်းမဖြစ်စေတဲ့လုံခြုံရေးဝတ်စုံများလက်ဝဲထားရှိမှုသက်ဆိုင်ရာအစိုးရဌာနတွေရဲ့အမှတ်တရစိတ်တုံးတွေကိုလက်ဝဲထားရှိမှုနဲ့မော်တော်ယာဉ်တွေမှာနိုင်ငံတော်လုံခြုံရေးဆိုင်ရာအသုံးအနှုန်းတွေကိုခွင့်ပြုချက်မရှိဘဲတက်ဆင်ထားမှုတွေနဲ့ဆက်ဆက်ပြီးထပ်မံအမှုဖွင့်အရေးယူလိုက်တာဖြစ်ပါတယ်။ AC ကုမ္ပဏီဥက္ကဋ္ဌဖြိုးကိုကိုတင်ဆန်းအနေပြီးတော့ FC ဘောလုံးအသင်းမန်နေဂျာဖြိုးဘူဘူနဲ့ AC ဟိုတယ်ဝန်ထမ်းစိုးမြင့်ကျော် AC ဟိုတယ်ဇဝဲတို့ချမ်းငိမ့်အောင်စားတဲ့လေးဦးတို့ကို1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေပုံမှ6တဲ့ကငပို့ဝုံသွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69တို့နဲ့ထပ်မံအမှုဖွင့်ထားတယ်လို့ပြည်ထောင်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဗဟန်းမျိုးမှရဲစခန်း၊အေလာမျိုးမှရဲစခန်းနဲ့ဒက္ခိဏတီရီမျိုးမှရဲစခန်းစားတဲ့နေရာတွေမှာထပ်တိုးဥပဒေပုံမှ3ခုနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။အမှုဖြစ်စဉ်မှာဖြိုးကူကိုတင်ဆက်တဲ့ပတ်သက်တဲ့နေရာတွေကနေတနက်အတူအရှိစုစုပေါင်းအလက်20ကျော်တင်ဆက်ရမိထားပြီးဒီမှုနဲ့ပတ်သက်တဲ့လူပုဂ္ဂိုလ်12ဦးကိုလည်းဖမ်းဆီးစစ်ဆေးလျက်ရှိပါတယ်။ဒီလိုဖမ်းဆီးစစ်ဆေးမှုပိုင်းနဲ့ပတ်သက်ပြီးနိုင်ငံရေးလှိလာသူတွေနဲ့ဥပဒေစိုးမိုးရေးလိုလားသူတွေကတော့လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေဘက်ကအရေးယူမှုပိုင်းကိုမေးခွန်းထုတ်လာတာတွေရှိနေပါတယ်။မြန်မာနိုင်ငံရေးလှိလာတုံးသက်သူဒေါက်တာရင်မျိုးသိန်းကတော့ဒီမှုမှာပါဝင်ပတ်သက်သူတိုင်းကိုကြောသားရင်သားမခွဲကြပဲစုံစမ်းစစ်ဆေးဖော်ထုတ်အရေးယူပေးဖို့တောင်းဆိုလိုက်ပါတယ်
။ဟိုကျွန်တော်လေ့လာမိသလောက်တော့ဟာမြန်မာနိုင်ငံမှာလည်းပဲဒီ online ပေါ်မှာရေးသားချက်တွေနော် online ပေါ်ကပို့စင်နဲ့ပတ်သက်ပြီးတော့ဆောင်ချီဖို့နော်ဒီ cyber နဲ့ပတ်သက်တဲ့ cyber police စုံစမ်းမျိုးဖွဲ့စည်းထားတယ်လို့လည်းသိရတယ်။နော်လက်ရှိလက်တော်ဖြစ်စင်မှာဒီလိုဒီ cyber police အပိုင်းကနော်ရောရဲမှုဟိုတာဝန်လင်ဟင်းမှုတွေကိုပြနေတယ်လို့မြင်တယ်နော်တိုင်းပြည်မှာနော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအပိုင်းမှာနော်ကြီးကြီးမားမားဟာခွက်ရှိနေတယ်ဆိုတာကိုပြနေတယ်အဲ့ဒီအတွက်ကြောင့်မလို့နော်ဒီလိုဖြစ်စဉ်မျိုးတွေကိုနော်တရားဥပဒေနဲ့အညီနော်ကြောသားရင်သားမခွဲခြားဘဲနဲ့နော်ထိထိရောက်ရောက်အရေးယူနိုင်မှုလိုအပ်တယ်လို့မြင်တယ်နောက်အလားတူနော်ဖြစ်ရမျိုးတွေကိုလည်းပဲနော်လုံခြုံရေးတပ်ဖွဲ့ဝင်တွေနော်တရားဥပဒေထိန်းသိမ်းတဲ့အဖွဲ့ဝင်တွေအနေနဲ့တို့ကြည့်ပြန်ပြန်စုံစမ်းစစ်ဆေးပြီးတော့ပေါ်ထုတ်အရေးယူတားဆီးနိုင်မှုလိုအပ်တယ်လို့မြင်ပါတယ
်။တရားလွှတ်တော်ရှေ့နေတဦးဖြစ်တဲ့ဦးမမောင်ဝင်းကတော့စုံစမ်းစစ်ဆေးမှုနဲ့အညီထိရောက်နိုင်မဲ့ဟန်တားနိုင်မဲ့ဥပဒေပုံမှားတွေနဲ့အရေးယူပေးဖို့လိုအပ်နေသေးတယ်လို့အခုလိုပြောသွားပါတယ
်။ဟောအရင်နေ့ကတင်တဲ့ဓာတ်ပုံတွေပေါ့နော်။ဟိုဓာတ်ပုံတွေတွေ့တဲ့အချိန်မှာပေါ့နော်။ဒီဓာတ်ပုံတွေအပေါ်မှာ ဟိုအေးယူတက်ပါတယ်ဟုတ်ဘာလို့လဲဆိုတော့ဒါတွေကတကယ်လည်းနဲ့အစ်စ်တွေလားဓာမွင်လဲအတုတွေလားဟိုအဲ့ဒီကလေးကိုကပထမဆုံးကြီးဟိုစုံစမ်းမှုတွေကြည့်လာမှုတွေလုပ်တက်ပါတယ်ဟိုတမန်တက်ထားတဲ့ပုံမှန်လောက်နဲ့တော့မလုံလောက်ပါဘူးအဲ့တော့စုံစမ်းစစ်ဆေးတဲ့အပေါ်မှာမူတည်ပြီးတော့ဒါသူဘယ်လိုအကျံစီမျိုးတွေရှိတယ်ဘယ်လိုရည်ရွယ်ချက်တွေရှိတယ်ဆိုတဲ့ခါလေးအခုလည်းနိုင်ငံတော်လူမျိုးရေးနဲ့ဆိုင်တဲ့ကထညက်ဒီဥပဒေတွေရှိပါတယ်။နောက်ရသက်ကြီးဥပဒေတွေရှိပါတယ်။အဲ့တော့ဒီလိုဒီလောက်ပုံမှန်လေးနဲ့တော့ဒီစုံစမ်းစစ်ဆေးမှုပေါ်ပေါက်ချက်အရာပေါ့နော်။ဆက်လက်ပြီးတော့ဟိုသူဆီယော်နီတဲ့ပေါ့နော်။ထီရောက်ဟန်တာလောက်တဲ့ပုံမှန်တွေတော့တတ်ဖို့လိုမယ်လို့ဖြစ်ပါတယ
်။လက်ရှိမှာတော့ဖြုတ်ကုတ်ကိုတင်ဆက်ပါဝင်လေးဦးကိုမူရင်မှုအပါဝင်အမှုပေါင်း6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ရှင်။
ဒီရွေးသတင်းတော်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာဒီကနေ့မနေ့အစောပိုင်းကကန်တော်ကြီးပတ်လန်းမှာရှိတဲ့ကန်တော်ကြီးပဲလေးဟိုတယ်မီးလောင်ကျွမ်းခဲ့တာကြောင့်နိုင်ငံသားသူတူဒဏ်ရာရရှိခဲ့ပြီးတေဆုံးသူ2ဦးထိရှိလာပါတယ်မီးစတင်လောင်ကျွမ်းတဲ့အကြောင်းရင်းနဲ့ဆုံးရှုံးမှုတန်ဖိုးကိုအခုချိန်ထိစစ်ဆေးနေသေးပဲလို့တောင်ဝန်ရှိသူတွေနဲ့အာဏာပိုင်တွေကပြောပါတယ်ဒီအကြောင်းကိုစောင့်ကြည့်သတင်းယူနေတဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကပြောပြမှာပါ
ဒီနေ့အော်တိုဝါ19ရက်မနက်အစောပိုင်းကကန်တော်ကြီးပတ်လန်းမှာရှိတဲ့ကန်တော်ကြီးပဲလေးဟိုတယ်9လောက်ကနေစတင်ပြီးမီးလောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်ကျွမ်းခဲ့တဲ့အတွက်ကြောင့်မကာအိုနိုင်ငံသားသူမျိုးသမီးလူဒဏ်ရာရရှိခဲ့ပြီးတေဆုံးသူအလောင်းတလောင်းကိုမနက်ပိုင်းကတွေ့ရှိခဲ့ပါတယ်။နေ့လယ်2နာရီခွဲကျော်မှာတော့တေဆုံးသူနောက်ထပ်အလောင်းတလောင်းတွေ့ရှိခဲ့တယ်လို့မိသက်တပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးမြင့်စိုးကပြောပါတယ်
။တို့တို့2နာရီခွဲကျော်တော့တို့တို့ကြည့်တာပဲ။ဒါအဲ့ဒါတော့ဘာမှမဒီရာစုကအပေါ်မှာဟိုရုပ်ရဆင်းချက်ကိုကျွန်တော်တို့အားလုံးဒီလိုကြည့်ရတယ်။တရားတွေဆိုတော့ဘလူးဘာသေးလေးမဆေးရသေးပါဘူးခင်ဗျာ။တရားကတော့ကြာကြာရတာပါဗျာ။ကြာတာတော့ကျွန်တော်တို့တရားကိုဘာမှဟိုဘလူးဘာသူနေပါပါတော့ရှိရှိပါဟိုစိတ်ချတာတော့ဟဲ့ဟဲ့ကျွန်တော်ကဘာမှဟိုစင်းအသေးစိတ်ကြီးတာလို့ကျွန်တော်ကဘယ်မှမဖြစ်ဘူး။
တေဆုံးခဲ့သူများနဲ့ပတ်သက်ပြီးတော့စစ်ဆေးတရှိပါကတပ်ဆိုင်ရာတန်ယုံနေရနေတစဉ်အကြောင်းကြားပြီးတပ်ဆိုင်ရာမိသားစုတွေကိုအဆင်ပြေအောင်စီစဉ်ပေးမယ်လို့ထူးလုပ်ငန်းစုဥက္ကဋ္ဌရုံးကတာဝန်ရှိသူဦးထေးလင်ကမနက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါဗျာ။
နိုင်ငံသားပါလေဆိုတော့ကျွန်တော်တို့ကတေဆာစီလေးပြီးတော့မှပြီးပြီးသွားတဲ့တန်ယုံကလေတပ်ဆိုင်မိသားစုတွေအကြောင်းကြားလို့ကျွန်တော်တို့ဆီကတာဝန်ရှိသူတွေကိုလိုက်သူ့မိသားစုကိုတော့ခေါ်တွေ့ပြီးတော့မှတေဆာလေးအဆင်ပြေပြီးတော့စီစဉ်ပေးဖို့နေထားမျိုးပြီး
မီလောင်ကျွမ်းကျင်းမှာဟိုတယ်အတွင်းမှာတဲခုတ်သူ140ကျော်ရှိပြီးအများစုမှာနိုင်ငံသားများဖြစ်ပါတယ်။ဒီကနေ့မနက်စော3နာရီခွဲကျော်ကလောင်ကျွမ်းခဲ့တဲ့မီဟာမနက်6နာရီခွဲကျော်အထိအပိသက်နှိမ့်သက်နိုင်ခဲ့ခြင်းမရှိဘဲမီလောင်ကျွမ်းမှုအဆင့်လေးတက်မှတ်ပြီးနှိမ့်သက်ခဲ့ရကမိသက်သမားအချို့လည်းဒဏ်ရာရရှိခဲ့ကြပါတယ်။ကနော်ရီပဲလေးဟိုတယ်ဒီကိုလိုနီခေတ်1943ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးယခုမီးလောင်ခဲ့တဲ့နေရာတွေဟာအစ်စ်တည်ဆောက်ထားတဲ့နေရာများသာဖြစ်ပြီးတော့ကိုလိုနီခေတ်ကလက်ရာတွေလောင်ကျွမ်းခဲ့ခြင်းမရှိဘူးလို့ထူးကုမ္ပဏီတာဝန်ရှိသူတွေကပြောပါတယ်။အရင်ကရင်းစာဦးကိုရန်ကုန်လေလော့ကလပ်ဖြစ်စတင်တည်ဆောက်ခဲ့တာဖြစ်ပြီး1948ခုနှစ်မှာတော့အမျိုးသားဇီဝဘေးရာဆိုင်ရာပြတိုက်ဖြစ်ပြုပြင်ပြောင်းလဲဖွင့်လှစ်ခဲ့ပြီး1989ခုနှစ်မှာဟိုတယ်နဲ့ခီးတွားလာရေးလုပ်ငန်းကလွှဲပြောင်းရယူခဲ့ပြီးဟိုတယ်အဖြစ်စတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။2010ခုနှစ်မှာတော့ဥတည်စားပိုင်ဆိုင်တဲ့ထူးကုမ္ပဏီအုပ်စုကအစိုးရစီကနေနှစ်ရှည်ငားရန်လုပ်ကံကွင်းကိုရရှိခဲ့ပြီးငားရန်ပြီး9နှစ်တွင်အခုလိုမီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထန့်အောင်ခန့်ဖြစ်ပါတယ်ခင်ဗျာ။ဟောလိဝုဒ်ကနာမည်ကျော်ပုဂ္ဂိုလ်တဦးရဲ့လိင်ပိုင်းဆိုင်ရာမတရားလွတ်မှုတရားစွဲဆိုခံရမယ့်အခြေအနေမတင်ပြခင်အခုတော့ရခိုင်ပြည်နယ်ကထောင်ပေါင်းချီတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်အိုးအိမ်စွန့်ခွာတွတ်ပြေးနေပြီးကုလသမဂ္ဂအရာရှိတွေကတော့ဒီလိုဒုက္ခသည်တွေနေရစွန့်ခွာနေရတာဟာလူမျိုးတုံးတပ်ဖြတ်မှုအဖြစ်ဥပမာပေးနိုင်တဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်လို့ပြောနေပါတယ်အမေရိကန်ပြည်ထောင်စုမှရောက်နေတဲ့ရန်ဂျာဒုက္ခသည်တွေကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ပိတိဘက်ကဖြစ်နေတဲ့နေရာတွေကသူတို့ရဲ့ဆွေမျိုးမိတ်ဆွေတွေရဲ့အခြေအနေသတင်းကိုစိုးရိမ်တကြီးစောင့်ကြည့်နေကြသလိုသူတို့ကြုံနေရတဲ့အကျပ်တဲကိုဖြေရှင်းနိုင်ရေးအမေရိကန်အစိုးရကအရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းနေပါတယ်။ VOA သတင်းတော့ Kane Farabog ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုရှီကာဂိုမြို့ကို2012ကရောက်လာပြီးကတည်းကအက်ဘလိုဂျမာအမန်နျူလာဟာရခိုင်ပြည်နယ်မှာရှိတဲ့သူ့ရဲ့မိသားစုနဲ့အမြဲတမ်းအဆက်အသွယ်ရှိခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးအခြေအနေကတော့သူ့အတွက်ရဒမေးစရာဖြစ်စေတယ်လို့ပြောပါတယ်
။ They tell me that the current situation is very worse because of the
စစ်တပ်ကသူတို့ကိုဝိုင်းထားတာကြောင့်အခြေအနေတွေကအရန်ဆိုးနေတယ်လို့သူတို့ကပြောပါတယ်
။ နောက်ဆုံးချိန်သူရွာနဲ့အဆက်အသွယ်ယာရုံးကတော့မီးလောင်နေတာတွေကိုတွေ့ခဲ့ရတယ်လို့ပြောပါတယ
် We don't know who set fire in my village the houses burning
ဘယ်သူကမီးရှို့တယ်ဆိုတာကျွန်တော်တို့မသိပါဘူးဒါပေမဲ့ကျွန်တော်တို့ရွာမှာတော့အိမ်တွေမီးလောင်နေပ
ါအမန်ယူလာကတော့စစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ပတ်သက်တဲ့သူတွေကမီးရှို့ခဲ့တာလို့တန်ဆာရရှိနေပါတယ်မြန်မာနာပိုင်ဒီဘက်ကတော့မီးရှို့တဲ့သူတွေကိုပြစ်တင်လိုက်သလိုဖြစ်နေတဲ့ပြဿနာတွေအပေါ်ချက်ကားပြောဆိုနေကြတယ်လို့လည်းပြောပါရယ်အနာပိုင်ဒီဘက်ကသတင်းတောက်တွေနဲ့အကူအညီပေးတဲ့အဖွဲ့ကိုအဲ့ဒီဒေသကိုသွားဖို့ကန့်သက်ထားတာကြောင့်အခြေအနေတွေကိုအမှန်တိုင်းသိဖို့တော့ခက်ခဲနေစေဖြစ်ပါတယ်ဒါပေမဲ့ဒီဒေသကထွက်ပြေးနေကြတဲ့သူတွေကတော့တတန်နဲ့ထွက်နေကြတယ်လို့ Med Global အဖွဲ့ကဒေါက်တာအင်မရန်အက်ဘာကပြောပါတယ
် What he's saying is people have been killed the roads have been closed the mosques have been burned the houses have been burned
လူရင်းကကြားရတာကတော့အတူတူပါပဲစစ်တပ်ကလာပြီးတော့ရွာတွေကိုမိရှို့တယ်ပြီးတော့ပစ်တယ်အသက်12နှစ်နဲ့အထက်တွေအားလုံးကိုဖမ်းပြီးတော့မနှိမ့်ကျင်တယ်ဆိုတဲ့သတင်းတွေကလည်းအများကြီးပါသူတို့အနေနဲ့ဘာမှယူမသွားနိုင်ပဲရွာသားတွေကတောင်လီပေါ်ကိုတက်ပြေးကြပါတယ
်ဒေါက်တာအင်မရန်အက်ဘာဟာဘင်္ဂလားဒေ့ရှ်ရှီကာဂိုမြို့ကိုမကြာခင်ကပြန်ရောက်လာခဲ့တာပ
ါ The lines are a mile long waiting for food distribution and it rains there every day
ဆောဆောရောက်တဲ့စောင့်နေကြတဲ့လူတန်းကြီးကအရှိကြီးပါအဲ့ဒီမှာနေတိုင်းမိုးရွာပြီးတော့ရွှွန်တွေဘွက်တွေနဲ့ဆိုတော့များသောအားဖြင့်တော့ကားနဲ့သွားလို့မရပါဘူးပြီးတော့အင်နာတွေလည်းကောင်းကောင်းမွန်မွန်လုံလုံလောက်မရှိတဲ့အတွက်ကာလဝမ်းယောဂါနဲ့တခြားကူးစက်ယောဂါတွေဖြစ်ဖို့အကောင်းဆုံးနေရာလို့ဖြစ်နေပါတယ်
ဒေါက်တာအက်ဘာဟာအမေရိကန်အထက်လွှတ်တော်မဲ့ဒစ်ဒါဘန်နဲ့ရှီကာဂိုမြို့မှာရှိတဲ့ရ ेंजर ယဉ်ကျေးမှုစင်တာမှာတွေ့ဆုံခဲ့ပြီးအမေရိကန်လွှတ်တော်အမတ်တွေနဲ့ဒီကိစ္စကိုအကူအညီပေးဖို့တောင်းဆိုခဲ့ပါ
What we know is this there is an ethnic cleansing taking place in Myanmar
ကျွန်တော်သိတာကတော့မြန်မာနိုင်ငံမှာဒီကနေ့လူမျိုးတုံးသက်ဖြတ်မှုတွေဖြစ်နေတယ်ဆိုတာပါပဲ
မစ္စတာဒါဘန်ကတော့မြန်မာနိုင်ငံနဲ့နိုင်ငံစစ်ဖက်ဆက်ဆံရေးတွေကိုချက်ချင်းရပ်တန့်ပစ်စေခြင်းတယ်လို့ပြောပါတယ
် They should allow UN observers in immediately to see all of the territory in Myanmar
သူတို့နေကုလသမဂ္ဂလေးလာစောင့်ကြည့်သူတွေကိုမြန်မာနိုင်ငံတွေကရိုဟင်ဂျာတွေအခုလောလောဆယ်နေတဲ့နေရာအလုံးကိုအခုချက်ချင်းသွားကြည့်ဖို့ခွင့်ပြုသင့်ပါတယ်ဒီပေါ်မှာဘာကြောင်းပြချက်မှပေးစရာမလိုပါဘူးဒါကိုခွင့်မပြုမခြင်းအမေရိကန်ပြည်ထောင်စုအနေနဲ့အခုညီတွေကိုပေးစရာအကြောင်းမရှိပါဘူး
အမေရိကန်ဆိုရဘက်ကဘလို့ပုံစံမျိုးနဲ့ပဲအရေးယူယူသူ့မိသားစုကိုကူညီဖို့အတွက်နောက်မကျသေးဘူးလို့အဗ်ဒူအမန်ယူလာကတော့မျှော်လင့်နေပါတယ
်။ The military is still doing the same thing that they did before set fire killing
မြန်မာစစ်တပ်ဘက်ကတော့အရင်တိုင်းမီးတွေရှို့ပြီးရိုဟင်ဂျာတွေကိုတန့်နေတုံးပါ။ဒါကြောင့်ကျွန်တော်တို့ရဲ့ပထမရည်မှန်းချက်ကဒါကိုအဆုံးသတ်ဖို့ပါ။ကျွန်တော်အနေနဲ့အထက်လွှတ်တော်အမတ်ဒါဘန်ကိုလှုပ်ပေးစီချင်တာကသူ့အနေနဲ့လွှတ်တော်ထဲမှာဒီကိစ္စကိုပြောဖို့နဲ့ကျွန်တော်တို့ရဲ့သမရာကြီးအနေနဲ့လည်းမြန်မာအစိုးရကိုချက်ချင်းအရေးယူဖို့ပ
ါသူဖြစ်စေခြင်းနဲ့အတိုင်းလှုပ်ဆောင်ခဲ့မယ်ဆိုရင်တော့ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးထွက်ပြေးနေရတဲ့ဒီလူမှုဘေးဒုက္ခကြီးကိုရပ်တန့်ဖို့ဦးတည်လာနိုင်စေမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာပါအခုနားဆင်ရမှာကတော့ဟောလိဝုဒ်ရုပ်ရှင်လောကမှာဩဇာအကြီးဆုံးပုဂ္ဂိုလ်တွေကတူဖြစ်တဲ့ဟာဗေးဝင်းစတင်ဟာဆယ်စုနှစ်နဲ့ကြီးလိမ်မိုင်းဆိုင်ရာမတရားလုပ်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တိတ်ခါအကြီးကျယ်ကြနေပြီးရာဇဝတ်ပြစ်မှုနဲ့တရားစွဲဆိုခံရမယ့်အခြေအနေထိရောက်နေပါတယ်။အခုအဖြစ်အပျက်ကြောင့်အမေရိကန်ပြည်ထောင်စုမှာလိမ်မိုင်းဆိုင်ရာမပွဲမရအလုပ်ခံရတာတွေမျိုးသိမ့်နေကြတဲ့အလေးအထားတွေပြောင်းလာနေပြီလား။ VOA သတင်းတော့ Caroline Prisotti ပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေးကပြောပြမှာပါ။
Harvey Weinstein တယောက် Arizona ပြည်နယ်ကပြန်လည်ထူထောင်ရေးသင်တန်းတစ်ခုကိုသွားဖို့ Los Angeles မြို့ကနေထွက်ခွာချိန်မှာအခုလိုပြောသွားပါတယ
် I gotta get help guys. You know what? We all make mistakes.
ကျွန်တော်အကူအညီယူမှဖြစ်တော့မှာပါခင်ဗျားတို့လည်းသိပါတယ်လူတိုင်းအမားလုပ်တတ်ကြတာပဲဗျာ
Weinstein ကသူတို့ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကတာမတရားပြုကျင့်တာတွေလုပ်ခဲ့တယ်လို့အမျိုးသမီး25ယောက်ကျော်ကဆွဆွဲထားပါတယ်Hollywood မှာအအောင်မြင်ဆုံးရုပ်ရှင်ထုတ်လုပ်ရေးစတူဒီယိုတစ်ခုကို Weinstein ကထူထောင်ခဲ့တာပါသူစတူဒီယိုမှာဖန်တီးခဲ့တဲ့အရောင်းရဆုံးရုပ်ရှင်ဇာတ်ကားတွေမှာရတဲ့အော်စကာဆုတွေဆိုရင်81ဆုအထိတောင်ရှိပါတယ်။အရင်သမ္မတဘရက်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်တို့ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေအတွက်လည်းသူငွေလူခဲ့ပူပါတယ်။ဩဇာအချိန်ဝါရှိတဲ့အမျိုးသားတစ်ယောက်အနေနဲ့အမျိုးသမီးငယ်တွေလေးစားအားကြအောင်လုပ်ခဲ့တာပါ။ရုပ်ရှင်တရုတ်ဆောင်အမ်မာသွန်ဆင်ကအခုလိုပြောပါရယ
် I don't think you can describe him as a sex addict. He's a predator.
လိင်ကိစ္စယူသွင်းနေတဲ့လူလို့တော့ပြောလို့မရပါဘူး။မင်းကလေးတွေကိုရရင်ရသလိုယူမဲဆိုတဲ့လူမျိုးပါဒီနှစ်ခုကမတူပါဘူးလို့ရုပ်ရှင်သရုပ်ဆောင်အမ်မာသွန်ဆင်ပြောသွားတာပါအချိန်ဝါရှိတဲ့အမျိုးသားတွေနဲ့ပတ်သက်လာရင်အမျိုးသမီးတွေဘာကြောင့်ထုတ်ဖော်မပြောရကြတာလဲဆိုတာနားလည်လို့ရတယ်လို့လိမ်မိတ်ဆိုင်ရာမတရားပြုကျင့်မှုဆိုင်ရာမူဝါဒအကြံပေး Lee Selin Jacobs ကပြောပါတယ
် Reputation as the person who doesn't go along the person who doesn't
လူတွေနဲ့မတည့်တဲ့သူဘယ်လိုပြုမူနေထိုင်ရမလဲဆိုတာကိုမသိတဲ့သူဆက်ဆံရခက်ခဲတဲ့သူအဖြစ်အမြင်ခံရတာတွေဖြစ်လာတယ်လို့ လီဇလင်ဂျေကော့ပစ်ကပြောသွားတာပါဒါပေမဲ့အဲ့ဒီလိုအမြင်ခံရမှာကိုကြောက်တဲ့စိတ်တွေအခုတော့ပြောင်းလာပုံရတယ်လို့အမျိုးသမီးနဲ့ဟောလိဝုဒ်ဆိုတဲ့ဘလော့တစ်ခုကိုထောင်ထားတဲ့မယ်လီဆာဆီလ်ဖစ်စတိန်ကပြောပါတယ
် The reaction has been tectonic
တုံ့ပြန်ချက်တွေကကြီးကြီးမားမားပြောင်းလဲလာပါတယ်အမျိုးသမီးတွေထုတ်ဖော်ပြောရဲလာတဲ့အခါဩဇာကြီးသူတွေကြာရှုံးတာပဲလို့သူကပြောပါတယ်။တချင်ကအများခြေခင်မှုရခဲ့တဲ့သရုပ်ဆောင်ဘီလ်ကော့စဘီဆိုရင်လေအမျိုးသမီး90ကျော်ကသူတို့ပေါ်မှာလိမ်မဲဆိုင်ရာမတရားပြုကျင့်တာတွေရှိတဲ့ဆိုတာကိုထုတ်ဖော်ပြောခဲ့ကြပြီးတဲ့နောက်ရာဇဝတ်မှုနဲ့ရုံးတင်စစ်ဆေးခံရဖို့စောင့်နေရပါတယ်။ Fox သတင်းဌာနကိုထူထောင်သူ Roger Ailes ကတော့အလားတူဆွဆွဲမှုတွေအများပြားကြုံခဲ့ရပြီးတဲ့နောက်မှာယာရုကနှုတ်ထွက်သွားခဲ့ရတာပါ။နိုင်ငံရေးလောကမှာလည်းအလားတူဖြစ်ရတွေ့ရှိပေမဲ့လို့ရလက်ချင်းကတော့မတူပါဘူး။1990ပြည်လုံနှစ်တွေအတွင်းကသမ္မတဟောင်းဘီကလင်တန်နဲ့လက်ရှိသမ္မတဒေါ်နယ်ထရမ့်တို့လည်းလင်ကိစနဲ့ဆွဆွဲခင်ရတာတွေရှိပေမဲ့လို့သူတို့ကတော့အခုချိန်ထိအောင်မြင်မှုရနေသေးပါအမျိုးသမီးတွေအနေနဲ့ကတော့လက်ရှိအခြေအနေကိုစိတ်ကုံလာနေကြပြီလို့ Silverstein ကပြောပါတယ
် This has pushed it into the forefront and we must all remember that Hollywood is a global industry 70% of every
dollar ရောက်လာအောင်တွန်းပို့လိုက်တာပါ Hollywood ဟာကမ္ဘာလုံးဆိုင်ရာနေရာတစ်ခုပါအမြတ်ငွေဒေါ်လာမှာပြား80ကအမေရိကန်ပြည်ထောင်စုအပြင်မှာရတာဖြစ်ပါတယ်။ရုပ်ရှင်လောကကိုဦးဆောင်တဲ့တိုးတက်တဲ့မြို့တစ်ခုအဖြစ်ဟောလိဝုဒ်ကိုလူတွေကမြင်ကြတာပါ
။ဘယ်နေရာဘယ်ဌာနမှာပဲဖြစ်ဖြစ်အမျိုးသမီးတွေမဟုတ်ဘဲအမျိုးသားတွေကအပြောင်းလဲဖြစ်အောင်ချမှတ်လှုပ်ဆောင်တင်တယ်လို့တချို့ကပြောကြပါဗျ။အလုတ်ခန့်တဲ့နေရာမှာပွင့်လင်းမြင်သာမှုထားပြီးအထက်ပိုင်းစီမံခန့်ခွဲတဲ့နေရာတွေမှာအမျိုးသမီးတွေကိုပို့ပြီးတော့ခန့်အပ်တင်တယ်လို့ပြောကြပါဗျ။ဟောလိဝုဒ်ကအမျိုးသမီးတွေအထက်ကတော့အဲ့လိုအထက်ပိုင်းနေရာတွေမှာရလာဖို့ဆိုတာလွယ်ကူတဲ့ခြေလှမ်းတစ်ခုတော့မဖြစ်နိုင်ပါဘူး။ပြီးခဲ့တဲ့နှစ်အတွင်းထိတ်တန့်ရုပ်ရှင်ဆက်ကတရာမှာအမျိုးသမီးဒါရိုက်တာလုပ်တဲ့ဆက်ကဆိုလို့လေးကားပဲရှိပါရဲ့ရှင်
။မက်ကင်ဖြူတွေးပြောပြခဲ့တာပါ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00-9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖန်ယူရှုစားနိုင်ပါတယ် VOA ကနေထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ
လို့ပဲကတလွန်ညာဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖြစ်ဖို့ဆက်လက်ချင်းချောင်းနေမှာဆိုရင်ဒေသနရလွတ်တော်မှာခွဲထွက်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ကြောင်းကတလွန်ညာကောင်းဆောင်ကာလစ်ပုတ်ဂျမွန်ကဒီကနေ့ပဲပြောလိုက်ပါတယ်စပိန်ဝန်ကြီးချုပ်မာရီယိုနိုရာခွိုင်းကတော့ကတလွန်ညာဒေသမှာဒီလဆန်းကကျင်းပတဲ့လူမှုဆန္ဒခရီးပွဲပြီးတိကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကြီးညာခဲ့တာရှိမရှိဒီကနေ့ဂျာသာပင်နဲ့နောက်ဆုံးထားရှင်းရှင်းလင်းလင်းပြောဖို့ကတလွန်ညာကောင်းဆောင်ကိုပြောဆိုထားပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ကမ်းတစ်ခုကိုတာလီဘန်တပ်ဖွဲ့နဲ့ဒီကနေ့ဝင်ရောက်စီးနှင်းတိုက်ခိုက်ရမှာစစ်သား43ယောက်ထပ်မံနဲ့ကြာဆုံးသွားကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကန္ဓာမျိုးကစစ်ကမ်းမှာမနေ့စောပိုင်းတိုက်ခိုက်မှုကြောင့်စစ်သား9ဦးဒဏ်ရာရပြီး6ယောက်ကတော့ပျောက်ဆုံးတယ်။စစ်သွေးကြွရည်လက်ကဒီသတင်းပတ်ဆိုဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာအစိုးရတပ်ဖွဲ့ရဲ့လက်ချက်နဲ့ထိတ်တန့် IS စစ်သွေးကြွတူသေဆုံးခဲ့ကြောင်းတယ်လို့ယုံကြည်ရဲ့အကြောင်းဖိလစ်ပိုင်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ဒီလနေ့စောပိုင်းကအပြန်အလှန်ပြစ်ခတ်မှုတွေမှာတည်ဆုံးသူစစ်သွေးကြွ20လောက်တည်းကမလေးရှားနိုင်ငံဘွားမိုဟာမက်အက်မဲလဲပါဝင်ကြောင်းယူဆထားကြတာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စစ်စွဲခံနေရတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတံခတ်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တံခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားရေးဝန်ကြီး Rest Tillerson ကိုအောက်လွှတ်တော်အမတ်40ယောက်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ရတာဖြစ်တဲ့အကြောင်း Reuters သတင်းကဖော်ပြလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့် engineer ကတော့ Justin Twig ဖြစ်ပါတယ်။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ16.25ရူကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.